Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာဒေါ်ရရှိများရွှေလန်းချမ်းမြေကြပါစေ VOA American တန်ခါနေနဲ့2018ခုနှစ်ဇွန်လ23ရက်ဘူလူးနေ့မနေ့ပဲအတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50.51တို့ပြင် Facebook စာမျက်နှာ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာခုနှစ်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်ရက်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေနဲ့အတူညင်ညာပေးမှာပါအင်္ဂါနေ့ကပြုလုပ်တဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကကိုရီးယားကျောင်းဆွဲဒေသလုံးဝနျူကလ িয়ার ဖျက်သိမ်းဖို့အတွက်သဘောတူခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့ဆေးလေ့ကျင့်မှုတွေဆိုင်းငါထားအမယ်လို့မမျှော်လင့်မဲ့ပြောကြားခဲ့ပါတယ်ဗြိတိရှ်နိုင်ငံခြားရေးဝန်ကြီးဘိုရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဖိအားပေးဖို့ကြိုးစားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမုံ
ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ရမယ့်အထက်မှာဆိုရင်တော့6လကြာတဲ့တိုင်အောင်စစ်ဆေးလို့မပြီးပြဖြစ်နေတဲ့သတင်းတောက်တွေရဲ့အပူသတင်းနဲ့ပတ်သက်ပြီးတော့
6လဆိုတဲ့အချိန်ကအကျဉ်းချပါဒါပေမဲ့လို့ကျွန်တော်တို့ကတော့စိတ်ဓာတ်မကျဘူးဆိုလေထောင်ထဲမှာဆိုရင်ကျွန်တော်တို့စာဖတ်တယ်နောက်
ခါစီကန်ထားရတဲ့ writer သတင်းတော့ကိုဝါလုံးပြောတော့တာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်အမေရိကန်နဲ့မြောက်ကိုရီးယားတမိုင်းဝင်ဆွေးနွေးပွဲကရရှိတဲ့သဘောတူညီမှုပေါ်နိုင်ငံတကာနဲ့အမေရိကန်နိုင်ငံရဲ့တမားတွေကဘလို့ရှုမြင်ကြပါသလဲမုတ်တုံရာသီတန်းအလူလက်ခံရတဲ့ဘင်္ဂလားဒေ့ရှ်လျှောက်ဒုက္ခသည်တွေရဲ့အခြေအနေထိုင်းနိုင်ငံမှာရွှေ့ပြောင်းရောက်ရှိနေသူတွေအတွက်အထောက်အထားလက်မှတ်တွေထုတ်ပေးရဲ့ကုံဆုံးတော့မှာမို့ဓတိပေးထားတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေကိုနားဆင်ကြမှာပါနောက်ပိုင်းမှာအင်္ဂါညတရက်လီလိုင်းကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးကကိုရီးယားကျွမ်းဆွဲဒေသမှာလုံးဝနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်္ဂါနေ့ကပြုလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမှာပြောကြားခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးရေးလေ့ကျင့်မှုတွေကိုဆိုင်းငံ့ထားမယ်လို့မမျှော်လင့်ပဲပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အထက်မှာကင်ကနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်ကြတိပြုခဲ့တာပါဝင်ပါတယ်။ကိုရီးယားကျွမ်းဆွယ်ဒေသရင်းရေရှည်ငင်းချမ်းရေးကိုတိဆောက်ဖို့ကြိုးစားရမှာနှစ်နိုင်ငံလက်တွဲပြီးဆောင်ရွက်ဖို့လည်းသဘောတူညီချက်မှာတောင်းဆိုပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးကဏ္ဍတည်ထူထောင်ဖို့နဲ့စစ်တွင်းပျောက်ဆုံးခဲ့ရတဲ့စစ်သည်တွေနဲ့ကျန်ရှိနေတဲ့စစ်ကျင်းသားတွေပြန်ရှာရေးပါပါဝင်တာဖြစ်ပါတယ်။နှစ်နိုင်ငံကြားနောက်ဆက်တွဲညှိနှိုင်းမှုတွေကိုဆက်ပြီးလှုပ်သွားကြဖို့လည်းနှစ်ဖက်ကတိပေးခဲ့ကြပါတယ်။သဘောတူညီချက်ထဲမှာနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုချပြမထားပေမဲ့သမ္မတထရမ့်ကဒီကိစ္စကိုလုံးဝအမြန်ဆုံးစတင်မှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ဖျက်သိမ်းဖို့လှုံ့ဝါဖြစ်ကြောင်းနဲ့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးချထားမှာဖြစ်ကြောင်းသမ္မတထရမ့်က VOE အတွက်မေးမြန်းတဲ့ Greta Van Sutteren ကိုပြောကြားခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲကတော့တမိုင်းတွင်သွားပါပြီ။အဲ့ဒီဆွေးနွေးပွဲအောင်မြင်မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းသမ္မတထရမ့်ကိုပို့ပြီးတော့လူကြိုက်များလားမလားဆိုတာကိုတော့လေ့လာဆန်းစစ်သူတွေနဲ့ကြွမ်းကျင်သူတွေကတွက်ချက်နေကြပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့ဆွေးနွေးခဲ့တာဟာသမ္မတထရမ့်ရဲ့အထူးခြားဆုံးနိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ရှားတစ်ခုပါဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်ကာလတွေမှာသမ္မတထရမ့်ကိုအမေရိကန်ပြည်သူတွေကသဘောကျလက်ခံတဲ့နှုံးကကြနေတာပါလာမယ့်နိုဝင်ဘာလကျလို့ရှိရင်လွှတ်တော်ကြားပြရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပြီးအဲ့ဒီခါဒီမိုကရက်တွေဘက်ကအသာရမဲ့သဘောတွေအခုမြင်နေရပါတယ်ဒီလိုချိန်မှာပဲသမ္မတထရမ့်ကမြောက်ကိုရီးယားကောင်ဆောင်နဲ့ဆွေးနွေးနိုင်ခဲ့တာပါကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့ရဲ့တမိုင်းတွင်မဲ့လက်ဆွဲနှုတ်ဆက်မှုတွေနဲ့နျူကလ িয়ার ဖြတ်လက်နက်ဖြတ်သိမ်းရေးသဘောတူညီလက်မှတ်ရေးထိုးမှုတွေဟာမြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားကဆက်ဆံရေးကိုစာမျက်နှာသစ်ဖွင့်လိုက်တဲ့ပထမခြေလှမ်းတွေပါပဲပြည်သူတွေတိတ်ပြီးတော့သဘောကျချိန်နဲ့ကြလိမ့်မယ်ကမ္ဘာမှာတိတ်ပြီးတော့အနေအကြီးမားတဲ့ပြဿနာတရက်ကိုကျွန်တော်တို့ကင်တွယ်ဖြေရှင်းသွားကြတော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အတူသဘောတူလက်မှတ်ရေးထိုးပြီးသမ္မတထရမ့်ကပြောခဲ့ပါတယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တမိုင်းဝင်တွေ့ဆုံပွဲအပြီးမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာထင်ရှားဆိုင်က Trump came ဟာထင်အားဆိုင်လုပ်ခဲ့သူတယောက်ဖြစ်ပေမဲ့သူဟာပြည်သူကိုချစ်တဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်လို့ပြောကြလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်ရဲ့လူခွင့်ရေးချိုးဖောက်တဲ့တမိုင်းကိုဟစ်လျူရှုပြီးပြောဆိုလိုက်တာဖြစ်ပါတယ်။ VOA အတွက်စင်ကာပူမှာသမ္မတ Trump ကို Greta Van Susteren ကမေးမြန်းရမှာတော့သမ္မတကသူဟာမြောက်ကိုရီးယားရဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ Kim ဟာသူ့ပြည်သူတွေအတွက်ကောင်းကျိုးဖြစ်စေလိုတဲ့ဆန္ဒရှိတယ်လို့သူယုံကြည်ကြောင်းပြောကြခဲ့ပါတယ်။ Kim ဟာသူ့ပြည်သူတွေငတ်မောအောင်ရောပြည်သူတွေကိုရက်စက်မှုတွေပါလုပ်ခဲ့တဲ့ရာဇဝင်ရှိတာနဲ့ပတ်သက်လို့မေးမြန်းရမှာတော့သမ္မတ Trump က Kim ဟာသူ့ရှေ့ကလူတွေလှုပ်သွားသလိုမျိုးလိုက်ပြီးလှုပ်တာဖြစ်ကြောင်းပြောခဲ့တယ်လို့ American ကမြောက်ကိုရီးယားပေါ်မှာဒဏ်ခတ်မှုတွေကိုသူ့ရဲ့ nuclear လက်နက်ဖြတ်သိမ်းတဲ့အထိဆက်ပြီးထားရှိမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားနိုင်ငံအတွက်ကောင်းတာတွေဖြစ်လာတော့မယ်လို့သူထင်ကြောင်းလည်းပြောကြားခဲ့တာပါ။2017ဒီဇင်ဘာလမှာ Kim Jong Un ဟာသူ့ဖခင်မြောက်ကိုရီးယားအာဏာရှင်ကွယ်လွန်ခဲ့ချိန်ကစပြီးနိုင်ငံကိုအုပ်ချုပ်လာခဲ့ရမှာသူ့အကိုတဝမ်းခွဲကိုအာယွန်ကျော်ထိခိုက်စေတဲ့အစိတ်နဲ့လူမြင်ကွင်းမှာတပ်ဖြစ်ပေါ်အတွက်အမိန့်ပေးခဲ့တယ်လို့သူဦးလေးအရင်ကိုလည်းတနက်နဲ့ပြစ်ပြီးအဆုံးစီရင်ကွက်မြက်ခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်းဆောင် Kim Jong Un နဲ့ American သမ္မတ Donald Trump တို့ရဲ့ပထမဆုံးချိန်တွေ့ဆုံမှုနဲ့ nuclear လက်နက်ဖြတ်သိမ်းရေးဆိုင်ရာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီထိပ်သီးဆွေးနွေးမှုနဲ့ပတ်သက်ပြီးတော့ American လွှတ်တော်အမတ်တွေအတွင်းမှာသဘောထားတွေကသိသိသာသာကွဲလွဲနေကြတာပါ။လွှတ်တော်အမတ်တော်များများကတော့ထိပ်သီးဆွေးနွေးပွဲဟာ American နဲ့မြောက်ကိုရီးယားဆက်ဆံရေးအတွက်ပထမခြေလှမ်းတစ်ခုလို့မြင်ကြပါတယ်။ Republican ထက်လွှတ်တော်အမတ် Mike Rounds ကဒီဆွေးနွေးပွဲဟာလမ်းကြောင်းမှန်ကိုသွားတဲ့ခြေလှမ်းတစ်ရဖြစ်တဲ့ကဘာကြီးဟာမနေ့ကတည်းကစာရင်နည်းနည်းတော့လုံခြုံလာပြီလို့ထင်တဲ့အကြောင်းပြောပါတယ်။ Republican ထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကလည်းသမ္မတ Trump ကိုချီးမွမ်းကွန်ပြူလိုက်ပြီးတော့သမိုင်းတွင်မဲ့ငြင်းချမ်းရေးကိုရှေ့ရှုတဲ့အဓိကခြေလှမ်းတစ်ရဖဲလို့ဆိုပါတယ်။Republican အမတ်တွေဘက်ကအကောင်းမြင်တဲ့တုံ့ပြန်မှုတွေရှိနေပေမဲ့လည်း Democrat တွေဘက်ကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးဟာအနေရရှိတဲ့ဆက်ဆံရေးဖြစ်လို့သတိထားဖို့ပြောနေကြပါတယ်။ဘလို့မဟာဗျူဟာမျိုးနဲ့ဘလို့ရှေ့ဆက်ပြီးတော့သွားမှလဲဆိုတာကိုအစိုးရအဖွဲ့ရဲ့ရှင်းလင်းချက်ကိုစောင့်နေတယ်။မြောက်ကိုရီးယားနဲ့ဆက်ဆံမှုကနေထွက်ပေါ်လာတဲ့ကြီးညာချက်ဟာတော်တော်အားနည်းတဲ့ကြီးညာချက်ပဲလို့ Democrat အထက်လွှတ်တော်မှ Bob Menendez ကပြောပါတယ်။သမ္မတ Trump နဲ့တွေ့တဲ့လူတာနေတဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကတော်တော်အသာစီးရသွားခဲ့ပြီလို့လဲ Democrat တွေဘက်ကပြောဆိုနေကြပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ light meter 32 kHz 9335 light meter 40 kHz 9683 light meter 48 kHz 6153နဲ့ဒုတိယနာရီဘက်မှာ light meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ light meter 20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တံခါးမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ British နိုင်ငံခြားရေးဝန်ကြီး Boris Johnson ဟာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီး Ranger ရင်းနဲ့ပတ်သက်ပြီးဖိအားပေးဖို့ကြိုးစားခဲ့ပါတယ်။မြန်မာနိုင်ငံထဲမှာမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်တယ်လို့ဆက်ဆံတာခံနေရတဲ့ Ranger Muslim တွေနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်း Mr. Johnson ကတနင်္လာနေ့မှာကြီးညာချက်ထုတ်ပြန်ပြီးထပ်လောင်းပြောကြားခဲ့တယ်ဖြစ်ပါတယ်။ကြီးညာချက်ထဲမှာဒေါန်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်တွင်နေထိုင်တဲ့လူအဖွဲ့အစည်းတွေတက်မြတ်ရေးမှာခေါင်းဆောင်မှုပြသဖို့လဲသူကတွန်းအားပေးတဲ့အကြောင်းဒေါန်ဆန်းစုကြည်နဲ့တယ်လီဖုန်းပြောကြားရမှာတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂက UNDP နဲ့ UNHCR တို့ကြားဘင်္ဂလားဒေ့ရှ်ကိုမထွက်ပြေးခဲ့ကြတဲ့ဒုက္ခတွေရဲ့နေရပြန်ရေးဆိုင်ရာနားလည်မှုစားချွန်လွှာလက်မှတ်ရေးထိုးခဲ့တာအတွက်လဲသူကကြိုးဆိုချောင်းနဲ့ရခိုင်ပြည်နယ်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးရမှာကော်မရှင်ဖွဲ့စည်းဖို့အတွက်သူအစိုးရရဲ့ကြေညာချက်ကိုလဲကြိုးဆိုလိုက်ချောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒုက္ခတွေရဲ့နေရရင်ပြန်ရေးအတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရမှာမြန်မြန်ထက်ထက်ဆောင်ရွက်ဖို့အတွက်နောက်ဒါအပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေထဲမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်တန့်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပြုပေးဖို့အတွက်ခွင့်ပြုဖို့လည်းတိုက်တွန်းကြောင်းဆက်လက်ဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအသက်9နှစ်ကနေပြီးတော့18နှစ်အကြာရှိတဲ့ကလေးဥယေပေါင်းက12တန်းလောက်ရှိပါတယ်။အဲ့ထက်က 1.3 တန်းဟာကလေးလူသမားတွေဖြစ်ကြပြီးတော့6သိန်းလောက်ကတော့အသက်အန္တရာယ်ကြုံရနိုင်တဲ့လုပ်ငန်းတွေကိုလုပ်ကင်နေကြရတယ်လို့အဲလိုကမ္ဘာလုံးသမားအဖွဲ့ကဇွန်လ10ရက်နေ့နေ့လုံးကကြောက်တဲ့နိုင်ငံတကာကလေးလုံအားပပျောက်ရေးနေ့မှာပြောလိုက်ပါတယ်ဆင်းရဲမွဲတေမှုပညာဆက်ပြီးတော့တင်ကွင်းမရမှုစတာတွေကြောင့်မိသားစုဝင်ငွေကိုထောက်ပံ့နိုင်မှုလှုပ်ထွက်လှုပ်နေကြရတဲ့ကလေးတွေဟာ ဘေးအန္တရာယ်ကျွမ်းနိုင်တယ်ဆိုတော့နိုးကြမှုတွေနေပါကြတယ်ဆိုပြီးတော့အဲလိုကလည်းဖော်ပြထားပါတယ်ကျန်းမာရေးထိခိုက်ဒဏ်ရာမှုနဲ့အကျင့်စရိုက်တာဘိုင်းရထိခိုက်နေတဲ့လုပ်ငန်းတွေမှာမြန်မာကလေးပေါင်း6သိန်းကျော်လောက်ကင်နေကြရပါတယ်နိုင်ငံရဲ့စီးပွားရေးချက်ချာကြတဲ့ရန်ကုန်မြို့မှာရှိတဲ့လဖေးဆိုင်စားတောက်ဆိုင်တွေကစကျေးလက်ဒေသတွေကလေယာဉ်ဆိုင်ပြိုးရေးလုပ်ငန်းတွေအစုံမြန်မာကလေးတွေပါဝင်လောက်ကင်နေကြတယ်လို့အဲလိုကဖော်ပြပါတယ်မြန်မာနိုင်ငံအနေနဲ့2013ခုဒီဇင်ဘာလကအဆိုးဆုံးနည်းတွေနဲ့ကလေးလိုအားအသုံးပြုမှုကိုတားမြစ်တဲ့အဲလိုစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီစာချုပ်ရအသက်18နှစ်မပြည့်သေးသူတွေကိုလောက်ကန်ခွင့်ဟန်တာတဲ့အနေရရှိတဲ့လောက်ကန်စီရင်ကိုမြန်မာစိုးရနဲ့အဲလိုကြားပြုစုနေတော့မှရှိသေးတယ်လို့အဲလိုကပြောပါတယ်။ Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကြောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်တော့မှာမို့နိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်နားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းတို့ကြားစင်ကာပူမှာအင်္ဂါနေ့ကတမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့ကြပြီးပူးတွဲသဘောတူညီမှုရခဲ့တဲ့အပေါ်နိုင်ငံတကာကသတိနဲ့ကြိုးစိုးတုံ့ပြန်နေကြပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးကိုနှစ်ဖက်သဘောတူခဲ့ကြပြီးမှခေါင်းဆောင်နှစ်ယောက်ရဲ့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ထဲမှာဘလို့ဆောင်ရွက်သွားမယ်ဆိုတာအသေးစိတ်ချက်တွေပါဝင်ခြင်းမရှိပါဘူး။ဒါကြောင့်အမေရိကန်လွှတ်တော်အမတ်တွေကိုယ်တိုင်ကအခြေအနေကိုစောင့်ကြည့်သွားဖို့လိုတယ်လို့ပြောနေကြပါတယ်။အပြည့်စုံကိုမတ်စုမြန်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဂျွန်လ12ရက်နေ့ကစင်ကာပူမှာတမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်မှအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးသည့်တည်ထောင်ရေးကိုရီးယားကျွမ်းဆွဲမှာရေရှည်တည်ငြိမ်ငြိမ်းချမ်းတဲ့စနစ်ကိုအမေရိကန်နဲ့မြောက်ကိုရီးယားအတူတွဲအားထုတ်တည်ဆောက်သွားရေးဧပြီ28ရက်ပါမွန်ဂျွန်ကြေညာချက်အတိုင်းကိုရီးယားကျွမ်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ပပျောက်သွားရေးကိုထပ်မံကတိပြုရင်းနဲ့ကိုရီးယားစစ်ပွဲတွင်ကပျောက်ဆုံးနေတဲ့အမေရိကန်တွေစစ်တုံးပန်းတွေကိုရှာဖွေရေးတွေ့ရှိသူတွေကိုအ мян ဆုံးအမေရိကန်ပြန်ပို့ရေးစတာတွေကိုထရမ့်နဲ့ကင်တို့လက်မှတ်ထိုးသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆောက်တုံးအစီအစဉ်ကိုပြန်အသုံးပြုလို့မရတော့တဲ့အခြေအနေရောက်တဲ့အထိဖျက်သိမ်းနိုင်ဖို့ထိတ်သီးစီဝေးဝဲကိုအဓိကကျင်းပတာပါ။ဒါပေမဲ့ပူးတွဲကြေညာချက်ထဲမှာဒီဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်တွေဘာမှပါဝင်ခြင်းမရှိပါဘူး။နောက်ထပ်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားဘက်ကတင့်တော်တဲ့အစင်းမြင့်ကိုယ်စားလှယ်တွေကြားအတက်နိုင်ဆုံးအစောဆုံးဆက်ဆွေးနွေးသွားမယ်လို့သာဖော်ပြထားပါတယ်။ဒီအပေါ်မှာနိုင်ငံတကာကလည်းအမြင့်အမျိုးမျိုးနဲ့တုံ့ပြန်နေကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုဟာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်အရေးကြီးတဲ့အမှတ်ကြောင်တစ်ခုအဖြစ်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုးဆိုပါရယ်အခုရရှိလိုက်တဲ့သဘောတူညီချက်ကိုရောအရင်သဘောတူညီချက်တွေကိုပါအကောင့်ထည့်ဖို့ရတဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ရှည်ပံ့ပိုးမှုတို့အပ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားကြောင်းပြောခွင့်ရသူစတီဖန်ဒူချာရစ်ကပြောကြားခဲ့ပါရယ
် The Secretary General urges all concerned parties to seize this momentous opportunity and he reiterates
ဒီမှာအရေးပါတဲ့အခွင့်အလမ်းကိုသက်ဆိုင်မှုအလုံးအမိရဆုကင်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်ဆက်လက်တိုးတက်မှုတွေအပေါ်သူ့အနေနဲ့အပြေအဝထောက်ခံဖို့အစဉ်အသင်းရှိတယ်ဆိုတာကိုလည်းထပ်ပြီးပြောကြပါတယ်
EU ဥရောပသမဂ္ဂရဲ့နိုင်ငံသားမူဝါဒရေးရအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းငြိမ်းချမ်းရေးအတွက်တန်တမာရေးနည်းလမ်းနဲ့သာဆောင်ရွက်နိုင်မယ်လို့ပြောကြားကြေညာခဲ့ပါတယ
် Today's summit between the two proves that diplomacy and dialogue are the only way forward
တန်တမာရေးနည်းလမ်းနဲ့ဆွေးနွေးမှုကသာလျှင်ရှေ့ဆက်သွားနိုင်မှုနည်းလမ်းတစ်ခုတည်းဖြစ်တယ်ဆိုတာဒီကနေ့သူတို့နှစ်ယောက်ရဲ့ထိပ်သီးဆွေးနွေးမှုကပြသနေပါတယ်အခုကိစ္စမှာတော့ကိုရီးယားကျွမ်းဆွယ်သာမကဒီထက်ကျော်လွန်တဲ့နေရာတွေအထိရေရှည်ငြိမ်းချမ်းရေးရဖို့ဖြစ်ပါတယ
်။အခုလိုနိုင်ငံတကာကတုံ့ပြန်မှုတွေထွက်ပေါ်နေသလိုအမေရိကန်လွှတ်တော်အမတ်တွေကြားမှလည်းထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သဘောထားအမြင်မျိုးစုံထုတ်ဖော်ခဲ့ကြပါတယ်။အထက်လွှတ်တော်မှတက်တန်းအရှိဆုံး Republican ခေါင်းဆောင် Mitch McConnell ကထိပ်သီးဆွေးနွေးပွဲအတွက် Trump အစိုးရကိုထောက်ခံကြိုဆိုပေမဲ့မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာအမြဲတည်းရှိဖို့လိုတယ်ဆိုတာကိုလည်းအခုလိုပြောကြားခဲ့ပါတယ်
။ If North Korea does not prove willing to follow through, we and our allies must be prepared to restore the policy.
မြောက်ကိုရီးယားဘက်ကရည်ရွယ်ချက်အတိုင်းလိုက်နာဆောင်ရွက်မှုမရှိဘူးဆိုရင်တော့ American ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေဘက်ကအပြင်းထန်ဆုံးဖိအားပေးတဲ့မူဝါဒကိုပြန်ပြီးတော့ကျင့်သုံးဖို့ပြင်ဆင်ထားရပါမယ်
။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဖြစ်တဲ့ Democrat ခေါင်းဆောင် Chuck Schumer ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ရခဲ့တဲ့သဘောတူညီချက်ထဲမှာအသေးစိတ်အချက်အလက်တွေဘာမှမပါတဲ့အတွက်စိုးရိမ်နေလို့ပြောပါတယ်
။ It is worrisome, very worrisome that this joint statement is so imprecise.
ပူးတွဲကြေညာချက်ကတော်တော်လေးတိကျရေးရမှုမရှိတာသိပြီးတော့စိုးရိမ်မှုကောင်းပါတယ်။အမေရိကန်ဘက်ကဘာရခဲ့တယ်ဆိုတာမရှင်းလင်းပါဘူး။အတည်ပြုလို့လည်းမရနိုင်ပါဘူး။
မြောက်ကိုရီးယားဘက်ကတော့ရေရှည်လက်ဆုပ်လက်ကင်ပြနိုင်တဲ့ရလဒ်တွေရသွားပါတယ်ဥက္ကဋ္ဌခင်ကိုတွေ့ဆုံခြင်းအားဖြင့်ရက်ဆက်ဖိနှိပ်တဲ့အာဏာရှင်အစိုးရကိုနိုင်ငံတကာလဲမှာတရားဝင်ဖြစ်အောင်သမ္မတထရမ့်ကလှုပ်ပေးလိုက်တာဖြစ်ပါတယ
်အင်္ဂါနေ့ကထိပ်သီးတွေ့ဆုံမှုဟာလက်ရှိတာဝန်ထမ်းဆောင်နေစေအမေရိကန်သမ္မတတယောက်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။ဒီတွေ့ဆုံပွဲအတွက်နှစ်ယောက်လုံးကတယောက်ကိုတယောက်ကျေးဇူးတင်ကြောင်းပြောကြားခဲ့ကြပြီးကင်ဂျွန်အွန်းကိုအင်ဂျီရောကိုဖိတ်ကြားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေဆက်ပါမယ်။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံရတာမနေ့ကောင်6လပြည့်ခဲ့ပါပြီ။စစ်ဆေးမှုတွေအခုရက်ထိမပြီးသေးပါဘူး။တရင်တော်တို့ကတော့သူတို့မှုကိုမကြကြအောင်ချိန်ဆွဲပြီးတော့လုပ်နေတယ်လို့ယူဆကြပါတယ်အချိန်6လကြာပြီမဲ့သူတို့တွေစိတ်သက်မကြပါဘူးလို့လည်းပြောပါတယ်ကိုအောင်ကြောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
6လဆိုတဲ့အချိန်ဟာလွတ်လွတ်လပ်လပ်ရှိနေကြတဲ့သူတွေအတွက်တိတ်ပြီးတော့ကြာလာတယ်လို့မထင်ရပေမဲ့ဖန်းစီအချင်းချခံထားတဲ့သူတွေအတွက်ကတော့6လမကကြာတယ်လို့ခံစားရတာပါပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတရင်လုပ်ငန်းလှုပ်ဆောင်နေရင်ဖန်းစီခံခဲ့ကြရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အဖမ်းခံရတာမနေ့ကပဲ6လပြည့်သွားခဲ့ပါပြီ။အမှန်တရားကိုသတင်းဖြစ်ထုတ်ဖော်တင်ပြဖို့လုပ်ခဲ့ကြတဲ့သတင်းတော်နှစ်ဦးဖမ်းဆီးခံရတာ6လပြည့်သွားပြီ။သူတို့တွေကိုချက်ချင်းလွှတ်ပေးဖို့ဆိုတဲ့ဥရောပသမဂ္ဂရဲ့မေတ္တာရက်ခံချက်ကိုကျွန်တော်ထပ်လောင်းပြီးတော့ပြောလိုက်ပါတယ်လို့ EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်မတ် Christian Schmidt ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့ကရေးသားဖော်ပြပါတယ်။ Reuters သတင်းဌာနရဲ့ Editor ချုပ် Stephen J. Adler ကလည်းသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမှားရွံ့တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထားတာတိတ်ကြလွန်းနေပြီလို့မနေ့တုန်းကပဲကြီးညာချက်ထုတ်ပြန်ပါတယ်။တိတ်ရေးကြီးတဲ့ကိစ္စကိုမှန်မှန်ကန်ကန်နဲ့တမတ်တမတ်ကြကြသူတို့တင်ပြနိုင်မှုလုပ်ခဲ့ကြတာကိုကမ္ဘာတစ်ပေါက်ကဝိုင်းပြီးတော့အတိအမှတ်ပြုခဲ့ကြတယ်။မကြခင်သတင်းပတ်တွေအတွင်းမှာတရားရုံးကဆုံးဖြတ်ချက်ချလိုက်မလားဆိုတာကိုစောင့်ကြည့်နေတယ်။မြန်မာနိုင်ငံရဲ့တရားရုံးဟာဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုပြသနိုင်လိမ့်မယ်လို့လည်းမျှော်လင့်တယ်။ဒီမှုကိုပတ်လတ်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းနောက်ပြီးတော့ဒီမှုကိုပတ်လတ်လိုက်မယ်လို့လည်းမျှော်လင့်တဲ့အကြောင်း Reuters သတင်းဌာန Editor ချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မနေ့ကယုံကြည်မှာတရားလိုပြသက်သေဖြစ် CID မှုကင်းရတဲ့ဘက်ကရဲမှုတင်ဝင်းအောင်ကိုစစ်ဆေးဖို့စင့်ခေါ်ထားပေမဲ့လည်းတရားရုံးကိုသူရောက်မလာခဲ့ပါဘူး။အမှုစစ်ဆေးမှုရှေ့ကြာနေတဲ့ကိစ္စကိုအဖမ်းဆီးခံ Reuters သတင်းတောက်တွေကတော့စိတ်မရှင်နိုင်ကြတော့ပါဘူး။အမှုကိုမကြကြအောင်ချိန်ဆွဲနေကြတယ်လို့ယူဆနေတာပါ။မနေ့ကတရားရုံးကနေပြီးတော့ပြန်ထွက်လာတဲ့ကိုကျော်စိုးကသူ့ရဲ့အမြင်ကိုသတင်းတော့တွေကိုပြောပြပါတယ်
။ဒီမိုးဘကတင်သွင်းနေတဲ့တင်တော့လာတော့မတွေ့ရပါဘူး။အခုဒီမြေဒီအမှုကကျွန်တော်တို့ကတော့တိုက်စစ်နေဆိုရင်ဆရာကြီးကပါပုပ်ပေါ်ပေါ့။သူကဒီရုံးချင်းမှတော့မလာဘူး။ကျွန်တော်တို့ထင်တာကတော့ကျွန်တော်တို့အမှုကိုပြမကြမ်းကြအောင်ကြအောင်ပြတမင်လုံးနေတာလို့ပဲဆိုတာရှိမှာ
။အဖမ်းခံရတာအချိန်ကြာလာနေပြီဖြစ်ပေမဲ့လည်းသူ့ရဲ့စိတ်ဓာတ်တွေကတော့ခိုင်မာနေတော့မဲ့ဆိုတဲ့အကြောင်းကိုကလုံးကပြောပါတယ်
။ကျွန်တော်6လဆိုတဲ့အချိန်ကအကျဉ်းကြာပါတယ်။ဒါမဲ့လို့ကျွန်တော်တို့ကတော့စိတ်ဓာတ်မကျအောင်ဆိုလေထောင်ထဲမှာဆိုရင်ကျွန်တော်တို့စာဖတ်တယ်နောက်တိပိနေဆိုင်တယ်ကိုယ်ကိုယ်လည်းဟိုစိတ်ဓာတ်မကျအောင်နေတယ်ပေါ့လေအဲ့တော့ကျွန်တော်တို့ကိုဘယ်တော့ပဲထောင်ထဲမှာထားတာကျွန်တော်တို့ကတော့စိတ်ဓာတ်ကျသွားမှာမဟုတ်ဘူးကျွန်တော်တို့ကိုလည်းဖျက်ဆီးလို့ရမှာမဟုတ်ဘူးကျွန်တော်ဒီအမြဲတမ်းသတင်းသမားတစ်ယောက်ပဲဖြစ်နေပါမှာနောက်တစ်ခုကတော့ကျွန်တော်ပြင်မာလည်းပြောရတဲ့နေချာပါတယ်ကျွန်တော်တို့လည်းပတ်သက်ပြီးတော့ဘယ်သူတွေပဲဘာတွေပဲပြောပြောကျွန်တော်တို့ကတော့အမှန်တရားကိုကြားခဲ့ပေါ်လာမယ်လို့ကျွန်တော်
တရင်တော်နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီအမှုကိုကျူးလွန်မှုမမြောက်မြောက်အောင်တရားလိုဘက်ကအသေးချာစီစဉ်နေတယ်လို့ယူဆနေတာပါ
ဟုတ်ယဟန်မင်းကြီးရဲ့လမ်းကြောင်းပြမြေပုံဆိုတာဟုတ်တော့တတိယဘလို့ပြောပြီးသွင်းလို့ဆိုထိတ်တန်းချိုးဝှက်ချက်ပါတုံညုံရေးစီမံမှာဆိုပြီးပြောတယ်အဲ့တော့ကျွန်တော်ရုံးကပြန်ပြီးတဲ့အခါအဲ့ဒီမြေပုံမှာတုံညုံရေးဆိုတဲ့စကားလုံး security ဆိုတဲ့စကားလုံးတလုံးအောင်ပါဘူးအဲ့ဒီဟာဒီနိုင်ငံခြားဂျာမန် website ထူးဆောင်နေပြီးတော့ရလာတဲ့အထောက်အထားတွေအတားအတွေကိုထိတ်တန့်ပြဖို့ကြပါပြောပြီးတော့ဖတ်ပြီးတွန်းလာတဲ့ခါမှာဒါကိုကျွန်တော်တို့ကတပြက်ခါမှာဒီကြကြကိုရုံးတော့ဘူးเนาะတိတာမြင်အောင်ကျွန်တော်တို့ရှင်းပြခဲ့တယ်ဆိုတော့နောက်ထပ်တစ်ခါအခုပျောက်နေတဲ့ဟိုစက်တကြီးခင်မောင်လေးเนาะသူ့ကိုပါပြန်ပြီးတော့လိပ်စာပထမတော့လိပ်စာမတွေ့ဘူးဟိုတက်ကထုတ်ပယ်လိုက်ပြီးအခုတော့ PK မနေရနေဆိုတော့ဒါသူ့ကိုလိပ်စာတန်ရပြီဆိုတော့ဒါတွေပေါ်လာအဲ့တော့ဟိုဆရာဆိုတဲ့အဖွဲ့အစည်းဘက်ကเนาะဟိုရေပတ်မဝင်အောင်စီစဉ်ကြကြနဲ့စီမံနေတဲ့သဘောရှိတော့ plan A plan B plan C ဆိုပြီးတော့တွားနေတဲ့သဘောရှိအဲ့တော့ပုံနောက်ဆိုင်ပြီးတော့ဒီအမှုကိုဟိုမမြောက်မြောက်အောင်ပေါ့ဗျာကျူးလွန်သူတွေဆိုပြီးတော့မညှိညှိအောင်ဆိုပြီးတော့စစောကျင်တဲ့သဘောတော့ရှိတော့
Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖမ်းဆီးခံရတဲ့အချိန်6လအတွင်းမှာသူတို့ရဲ့လှုပ်ဆောင်ချက်ကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုင်ငံတကာကနေပြီးတော့သတင်းလွတ်လပ်ခွင့်ဆိုင်ရာစုတွေတစ်ခုပြီးတစ်ခုချင်းမြင့်နေကြတာ အခုဆို၅ခုရှိနေပါပြီ
ကိုကျော်အောင်လင်းပြပြသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကစပြီးတော့ပထမဦးဆုံးမုတ်တုံမူတဲတဲထန်ထန်ယူအားသွန်းခဲ့တဲ့အတွက်ကော့ဆက်ပဇာမှာရောက်ရှိနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရာသီဥတုတန်းကိုအပြင်းထန်ခံစားနေရတယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောပါတယ်အခုချိန်ထိတည်ဆုံးသူတွေထဲမှာကလေးငယ်တဦးအပါအဝင်12ဦးရှိပြီဖြစ်ပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
ဂျွန်လ10ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်မှာမုတ်တုံမူတီးထန်စွာရွာသွန်းနေတယ်လို့လေပြင်းတွေပါတိုက်ခတ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပြည်သားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာကလေးငယ်တဦးတည်ဆုံးခဲ့ရတယ်လို့ပျက်စီးမှုတွေအများအပြားရှိနေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကအန်ဒရီမက်ခိတ်ကအင်္ဂါနေ့ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Torrential rains and winds up to 70 kilometers per hour caused at least 89
မိုးတီထန်စွာရွာသွန်းပြီးတော့တနအီကိုကီလိုမီတာ80လောက်နဲ့လေပြင်းနေတိုက်ခတ်ခဲ့တဲ့အတွက်ကလေးငယ်တဦးသေဆုံးပြီးတော့အများပြားဒဏ်ရာတွေရခဲ့ပါတယ်မြေပြိုမှု38ခုအပါအဝင်ထိခိုက်ပျက်စီးမှု89ခုရှိခဲ့ပြီးတော့ဒုက္ခသည်မိသားစု 2500 လောက်ကလူပေါင်း 11,000 လောက်ကိုဒုက္ခရောက်စေပါတယ်
ဒီတရင်ဖတ်တဲ့ကောက်ဆက်စ်ပဇာမှာရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူပေါင်းက12ဦးထိရှိနေပြီလို့သတင်းတွေမှာဖော်ပြကြပါတယ်။တနင်္ဂနွေနေ့ကကောက်ဆက်စ်ပဇာမှာရွာသွန်းတဲ့မိုးဟာ15လက်မကျော်ရှိနေပြီးဒါဟာအဲ့ဒီဒေသအတွင်းဂျွန်လာတဲ့ရွာသွန်းတဲ့မိုးရေကြီးစုစုပေါင်းရဲ့3ပုံ2ပုံရှိနေတယ်လို့ဘင်္ဂလားဒေ့ရှ်မိုးစလကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာဒုက္ခသည်က6သိန်းလောက်ရှိနေတာဖြစ်ပြီးဒီထဲမှာမနစ်ကဩဂုတ်လနောက်ပိုင်းမှာမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာ9,200နဲ့ပါတယ်လို့ UNHCR ကပြောပါတယ်။မုတ်တုံမိုးတန်ခံစားကြတဲ့ဒုက္ခသည်တွေကိုဘေးလွရာပြောင်းရွှေ့ပေးတာအမိုးအကာတွေနဲ့တခြားအကူအညီပေးတာတွေကိုဘင်္ဂလားဒေ့ရှ်အစိုးရ UNHCR နဲ့တခြားလူသားချင်းစာနာမှုအဖွဲ့တွေအားလုံးကချက်ချင်းလှုပ်ဆောင်ပေးခဲ့ကြတာဖြစ်ပြီးအဲ့ဒီဒေသမှာမုတ်တုံရာသီအစပိုင်းမှာတင်အပြည့်အစည်းကအတော့ကိုများနေတယ်လို့လည်း UNHCR ကပြောပါတယ်။
According to damage assessments, more than 1,000 shelters have been damaged.
ကောက်ခံရရှိတဲ့ပျက်စီးစီးရင်အဲ့ဒီမှာနေအိမ်ပေါင်း 1,000 ကျော်ပျက်စီးရတယ်လို့ရေတိုင်း10ခုအိမ်သားအလုံးပေါင်း169လုံးကျန်းမာရေးဆေးဘေးကမ်းတစ်ခုနဲ့အစာအသောက်ဖြန့်ဝေပေးတဲ့ရုံတရုံပျက်စီးခဲ့ပါတယ်။နောက်ပြီးတော့ကုတုပါလောင်စခန်းမှာရှိတဲ့လမ်းမကြီးတစ်ခုရေမြုပ်နေလို့မော်တော်ယာဉ်တွေသွားလို့မရပဲဖြစ်နေပါတယ
်။ဒါအပြင်ရေကြီးမြေပြိုမှုတွေကျုံနေရတဲ့ဒီဒေသမှာဒုက္ခသည်အရေးအတွက်ကတိတ်ကိုများပြားနေတာဖြစ်ပြီးဒီဒုက္ခသည်တွေဘေးရန်ရဲ့ရော့ပါအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လက်တွဲပြီးလှုပ်ဆောင်နေပါတယ်လို့လည်းသူကပြောပါတယ
် The scope of the refugee population, the sheer size of the settlements and the challenging terrain
we fear ဒါများပြားလာတဲ့ဒုက္ခသည်တွေအတွက်သူတို့ကိုထားတဲ့နေရာကျယ်ဝန်းနဲ့စိန်ခေါ်မှုတွေရှိနေတဲ့မြေပြင်အနေအထားမှာအခုလိုပြင်းထန်တဲ့ရာသီဥတုကြုံရတဲ့အခါဆုံးရှုံးပျက်စီးမှုတွေနဲ့အသက်ပါသေဆုံးတဲ့အထိအခြေအနေတွေပိုပြီးတော့ဆိုးလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်။ကောင်းကင်မြေပုံချက်လက်တွေရဆိုရင်ရေကြီးမြေပြိုတဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့ဒုက္ခသည်ပေါင်းက2သိန်းလောက်အထိရှိမယ်လို့ခန့်မှန်းရပြီးတော့သူတို့ကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့လိုအပ်ပါတယ်
။အဲ့ဒီဒေသမှာကဲဆဲကူညီရေးတွေလုပ်နေတဲ့နိုင်ငံတကာချက်ချင်းကြီးအဖွဲ့နဲ့လာချမ်းကြီးအဖွဲ့တွေကလည်းတချို့နေရာတွေကိုသွားပြီးအကူအညီတွေပေးဖို့ရအခက်အခဲတွေဖြစ်လာနေပါပြီလို့ပြောပါတယ်။ရေကြီးမြေပြိုမှုတွေကနေအင်ဒါရီပျက်စီးမှုရှိနေတာဟာကျန်းမာရေးအတွက်တိတ်ကိုစိုးရင်စရာကောင်းတယ်လို့ချက်ချင်းကြီးအဖွဲ့ပြောခွင့်ရမက်သျူးကော့ဂရန်ကပြောပါတယ
် We're already seeing increases in acute watery diarrhea and the risk of an outbreak of waterborne diseases is now a serious
အခုလုံးလုံးစင်မှာကိုရေကြောင်းဖြစ်တဲ့ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော့မှုတွေတိုးလာနေတာမျိုးရေကြောင်းဖြစ်တဲ့ရောဂါကပ်ပြီးဆက်ရောက်လာမယ့်အန္တရာယ်ဖြစ်ဖို့များနေပါတယ်ဒါကိုမုတ်တုံရာသီမရောက်ခင်ကတည်းကကူညီကဲဆဲရေးအဖွဲ့တွေကအထူးသတိပေးခဲ့တာပ
ါမုတ်တုံရာသီစတင်လာပြီးမို့ကဲဆဲကူညီအဖွဲ့တွေဟာဒုက္ခသည်တွေကိုဘေးလွတ်ရာနေရာပြောင်းရွှေ့ပေးတာနဲ့အကူအညီပေးတာကိုအရှိန်မြှင့်ပြီးလှုပ်ဆောင်နေကြပါတယ် UNHCR အဖွဲ့ကတော့ယာယီတဲအလုံးပေါင်း 1,000 နဲ့တာပေါ်လင်ပြား 3,900 အပါဝင်အရေးပေါ်ပစ္စည်းတွေနဲ့ရေတန့်ဆေးပြား 2,000 ကိုပါဖြန့်ဖြူးပေးဖို့အတွက်အသင့်ဆောင်ထားတယ်လို့ယာယီဆေးကန်းအတွက်အမိုးကာတွေနဲ့ကျမ်းမာရေးအတွက်အရေးပေါ်တုံ့ပြန်မယ်ပစ္စည်းတွေကိုပါအဆင့်နဲ့လောက်ထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒီဒုက္ခသည်တွေမုတ်တုံမူအန္တရာယ်နဲ့ရင်ဆိုင်နေရတာမို့နိုင်ငံတကာကအကူအညီတွေတိုးပြီးပေးဖို့လဲကုလသမဂ္ဂကတိုက်တွန်းနေတာပါ။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့သူတွေကိုပြန်ပြီးလက်ခံဖို့အတွက်မြန်မာအစိုးရဘက်ကသဘောတူလှုပ်ဆောင်နေပေမဲ့လဲရွန်ဂျာဆိုတဲ့အတုံးနှုံးကိုတော့အတိမတ်ပြုမထားပါဘူး
။ဒေါခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာရွှေပြောင်းရောက်ရှိနေသူတွေကိုအထောက်အထားလက်မှတ်တွေပြုလုပ်ပေးနေတဲ့နေရာမှာ 2018ခုနှစ်ဇွန်လ30ရက်နေ့နောက်ဆုံးထားပြီးတော့ပြုလုပ်ကြဖို့အတိပေးကြေညာထားပါတယ်။ဇူလိုင်လ1ရက်နေ့ကစပြီးတော့အဖမ်းဆီးတွေလုတ်သွားမှာဖြစ်တယ်လို့လည်းအလုတ်သမားဝန်ကြီးဌာနကဇွန်လ9ရက်နေ့မှာကြေညာလိုက်ပါတယ်။ VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
ထိုင်းနိုင်ငံတွင်းကအထောက်ထားမဲ့နိုင်ငံသားတွေမှတ်ပုံတင်ဖို့အတွက်ဒီနေ့ကြက်ကြက်ကင်တွယ်တဲ့အနေနဲ့ဥပဒေအစ်စ်ကို2018ခုနှစ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့ပြီးအထောက်ထားလက်မှတ်တွေကိုတော့မိမိနိုင်ငံမှာပြန်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။အခုအခါမှာတော့သတ်မှတ်ထားတဲ့ရက်ကုန်ဆုံးတော့မှာဖြစ်တာကြောင့်ဇွန်လကုန်ကနေအဖမ်းဆီးတွေစတော့မှာဖြစ်တဲ့အကြောင်းရှေ့ပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ
်။ဟုတ်ပြီ။ဒီထိုင်းနိုင်ငံထဲမှာရှိတဲ့ကျွန်တော်တို့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အစရှိတဲ့နိုင်ငံသားဖြစ်ကြောင်းလို့ဒီမှာလေးကိုသူတို့အသက်ဆိုင်ရာမိခင်နိုင်ငံတွေနဲ့ချိတ်ဆက်ပြီးမှတရားဝင်ထောက်ထားရရယူလက်တိုင်ပေးတဲ့ကို2018ဇွန်လ30ရက်နေ့ထိပဲသူကပြီးစီအောင်လုပ်ရမယ်ဆိုပြီးမူလဥပဒေထဲမှာသတ်မှတ်ထားတယ်။အဲ့တော့အဲ့ဒီသတ်မှတ်ကာလတွေဒီမှာပဲဒီလူသားတွေအားလုံးကပြည့်စုံဖြစ်အောင်လုပ်။အဲ့သတ်မှတ်ကာလကျရင်တော့သူကတရားမဝင်လူသားတွေဆိုခန့်ဖိတ်နေတဲ့ပြည်သူတွေကိုပေါ်ပြဖို့တော့ဒီကနေ့ဖန်တီမှုလုပ်မယ်လို့ပြတ်ပြတ်သားသားကြီးညာထားပါတယ်ဟုတ်ကဲ့။ဥပဒေရနေတဲ့ငွေရှိတာဇွန်30ဆိုတော့တရားနည်းကြရင်တော့ဒါစာပြီးအရေးယူတော့မှဖြစ်ပါလေဟုတ
်။ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရွှေ့ပြောင်းလို့တမားများအတွက်2018ခုနှစ်ဇွန်လအတွင်းဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းနဲ့ချီရှိတဲ့မြန်မာတွေနေရပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ပေးခဲ့ပြီးအလို့တမားတွေအထောက်အထားတွေပြန်လုပ်ဖို့အတွက်ဥပဒေတွေကပုံမှန်တချို့ကိုရပ်ပေါင်း180တိဆိုင်းငံ့ပေးထားတာပါ။ဒီလိုဆိုင်းငံ့ပေးထားတဲ့ကာလအတွင်းမှာပဲတရားမဝင်တဲ့သူတွေကိုတနိုင်ငံလုံးအနှံ့မှာနေရာတရားခန့်ဖွင့်ပြီးမှတ်ပုံတင်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီလိုမှတ်ပုံတင်ထားတဲ့သူတွေကတော့ဆိုင်းငံ့ကာလထက်ကျော်လွန်တဲ့တိုင်အောင်အထောက်အထားလက်မှတ်တွေလုပ်တာမပြီးပြတ်သေးတဲ့အတွက်2018ခုနှစ်ဇွန်လ30ရက်နေ့ထိနောက်ဆုံးလုပ်ဖို့အတွက်သတ်မှတ်ပေးခဲ့တာပါ။အခုဆိုရင်အဲ့ဒီကာလကမှတ်ပုံတင်ထားတဲ့သူတွေကအထောက်အထားမလုပ်ရသေးတဲ့သူတွေလည်းတောင်းကနန်းလောက်ကြံနေသေးတယ်လို့လည်းဆိုပါတယ်။
ဟုတ်ဒီတုံးတန်းကြီးလောက်ကြံ့နေတယ်ခင်ဗျာကျွန်တော်တို့အမြင်ကတော့အဲ့ဒီတကယ်လုံးဝအစင်မကြည့်ကြလားလက်ရှိလုပ်ငန်းရှင်ကပဲခုမပြုကြလားဒါမှမဟုတ်ဒီရဲ့ရည်ကြီးမရှိကြဒါမှမဟုတ်ဒီလို၆ပါးတင်ပြီးကြမှာများမလို့တော့ပဲတိုက်တန်းကြီးပြန်ပြောင်းသွားတာလားဆိုတော့ကျွန်တော်အသေးစိတ်မသိတော့ဘူးသူတို့စဉ်းစားရရတဲ့ဒီတုံးတန်းကြီးလောက်ရှိနေတယ်ခင်ဗျာ
ထိုင်းဆိုရကပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ခဲ့တဲ့ဆိုင်းငံ့ထားတဲ့ဥပဒေပုံမှတ်ထဲမှာတရားမဝင်အလုပ်သမားတွေကိုအရေးယူဆိုင်ရာပုံမှတ်တရား၁ခွင့်ပြုချက်မရှိတဲ့လုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကိုခိုင်းစေတဲ့အလုပ်ရှင်တွေကိုတော့အရေးယူခြင်းဆိုင်ရာပုံမှတ်တရား၂အထောက်အထားမရှိတဲ့သူတွေကိုလက်ခံထားခြင်းဆိုင်ရာဥပဒေပုံမှတ်၁နှစ်နှစ်နဲ့ဌာနဆိုင်ရာကိုစာနဲ့အကြောင်းကြားခြင်းမရှိဘဲလုပ်ငန်းလုပ်ကင်ခြင်းဆိုင်ရာဥပဒေပုံမှတ်၁၁ကိုလိုပါဝင်ပါတယ်ဒီဥပဒေ၄ခုကိုထိုင်းစစ်ကောင်စီအစိုးရကလုပ်ပိုင်ခွင့်ပုံမှန်44နဲ့ဆိုင်းငံ့ခဲ့တာဖြစ်ပြီးဆိုင်းငံ့ကာလကတော့2018ခုနှစ်ဇွန်လ23ရက်နေ့ကနေ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ထိ6လထိပေးခဲ့ပြီးလက်မှတ်တွေလုပ်ဖို့ကာလကိုတော့2018ခုနှစ်ဇွန်လအထိလုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်2018ခုနှစ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ BE 2018အလုပ်သမားဥပဒေထဲမှာအလုပ်သမားဥပဒေချိုးဖောက်မယ်ဆိုရင်ဒဏ်ငွေနဲ့ပြစ်ဒဏ်တွေကကြီးလေးတဲ့ပြစ်ဒဏ်တွေဖြစ်တာကြောင့်အလို့ရှင်အများစုကတော့စိုးရိမ်ပြီးတရားမဝင်အလို့သမားတွေကိုမခန့်ရဲတော့ပဲအထောက်ထားလက်မှတ်တွေလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကလည်းတရားဝင်အထောက်ထားတွေလုပ်ဖို့အတွက်တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံတဲကိုနေ့စဉ်အလို့လုပ်ဖို့အတွက်ဝင်ရောက်လာနေကြသူတွေရှိတဲ့အတွက်တရားမဝင်အလို့သမားပြဿနာတွေကတော့ထိုင်းနိုင်ငံထဲမှာရှိနေဦးမှာဖြစ်ပါတယ်ရှင်။
VOA သတင်းတော်မအေးမာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကဘရူးနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့တန်လှည့်နေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါ VOA ကို email ကတဆင့်ဝေဖန်အကြံပြုလိုတယ်ဒီတစ်ချင်းတောင်းညင်ကြရတယ်ဆိုရင် VOA ရဲ့ email လိပ်စာက bambis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ကဇွန်လ13ရက်ဗဟုနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA Facebook နဲ့ VOA မြန်မာပိုင်း Internet Website burmese.voanews.com မှာအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကားလုံးခေါ်ရဒီတက်ကြိုက်လားကြက်ခိုင်ရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လေတင်းညာရေးဆိုတဲ့ခေါင်းစည်းအောင်မှာဒီတွဲဆုံဆွေးနွေးမှုကိုဒီ2008
ခြေကတက်ရိုက်လီလိုင်းဆွေးနွေးခန်းကိုထုတ်လွှင့်တဲ့ခါမှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတချို့ကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရတွေကိုထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့အတူကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်သဘောတူညီချက်တရက်ကိုမြန်မာနဲ့ကုလသမဂ္ဂတို့လက်မှတ်ရေးထိုးခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာဘာတွေပါတယ်လဲဆိုတာဘယ်သူမှမသိကြဘူးဆိုပြီးတော့ရှီဘာနီမာတာနီရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဖော်ပြထားပါတယ်ဒီသဘောတူညီချက်ကသူတို့အမှားမလုပ်ခဲ့ဘူးဆိုတာကိုတက်တည်ထူထာဖြစ်တယ်လို့မြန်မာအစိုးရဘက်ကဆိုနေတယ်လို့ဒါဟာမြန်မာနိုင်ငံအတွင်းကရိုဟင်ညာတွေရဲ့အနာဂတ်စိတ်ချရစေဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကကြေညာနေပါတယ်ဒါပေမဲ့သဘောတူညီချက်ပါအချက်လက်တွေကိုထူးထူးဆန်းဆန်းလျှော့ဝေထားတာကြောင့်ပြောသလိုဟုတ်မဟုတ်ပြင်ပကလိလာသူတွေအနေနဲ့အတည်ပြုလို့မရနိုင်ပါဘူးမြန်မာအစိုးရရဲ့တောင်းဆိုချက်ကြောင့်သဘောတူညီချက်ကိုကုလသမဂ္ဂဘက်ကလျှော့ဝေထားတာဖြစ်ပြီးဒီလို့ရဟာပွင့်လင်းမြင်နာမှုမရှိဘူးလို့စိစက်ညှိနှိုင်းမှုတွေကိုအနီးကပ်စောင့်ကြည့်လိလာနေတဲ့အနောက်နိုင်ငံတန်တမန်တယောက်ကပြောပါတယ်ကုလသမဂ္ဂရဲ့ဌာနေကိုယ်စားလှယ်ကတော့နားလည်မှုစာချုပ်လောပါအချက်တွေကိုထုတ်ပြန်ပေးနိုင်မှုအတွက် UNHCR, UNDP နဲ့မြန်မာအစိုးရတို့ဆွေးနွေးနေကြပါတယ်လို့ Washington Post ကပြောပါတယ်။သဘောတူညီမှုရရှိတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာတော့ရိုဟင်ညာလို့မတုံ့နှုံမဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေလို့ဖော်ပြထားတာတွေ့ရကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံအရဘက်စစ်ဘက်ဆက်ဆံရေးနဲ့စုပူးတောင်းကျမှုဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာ S. Chandrasekharan ရဲ့သုံးသပ်ချက်ကို eurasiareview.com မှာဖတ်ရပါတယ်။ကချင်ပြည်နယ်မှာစစ်တိုက်နေတာကိုရပ်ဖို့သမ္မတကအမိန်ပေးရင်တပ်မတော်ကလိုက်နာဖို့အဆင်သင့်ပဲလို့ကာကွယ်ရေးဝန်ကြီးဌာနအရာရှိသူက The ARD ကိုပြောခဲ့ပါတယ်တဲ့။အရေးကြီးတဲ့စကားတလုံးကဒီနေရာမှာဥပဒေနဲ့အညီဆိုတာပဲဖြစ်ပါတယ်။ KIA တို့ဟာလက်နက်ကင်လို့ရရှိနေတဲ့အာဏာကိုမစွန့်လွှတ်ခြင်းဘူး။ရင်းရင်းရေးဆိုတာအပြည့်အစုံသဘောတူညီမှုကတဆင့်သာရရှိနိုင်မယ်လို့လည်းဆိုပါတယ်။ဆိုလိုတာကတော့ KIA တွေNC ကိုလက်မှတ်မထိုးရင်ဆက်တိုက်မယ်ဆိုတဲ့သဘောမျိုးပဲဖြစ်တယ်လို့သူကသုံးသပ်ပါတယ်။2017မှာသမ္မတဦးသိန်းစင်ကအပြစ်ရဖို့အမိန်ပေးတဲ့အတွက်အပြစ်ရခဲ့ပြီး KIA တို့လည်းဆွေးနွေးပွဲစပွဲကိုရောက်ရှိလာခဲ့ပါတယ်။ဒီညမှာကွာရာဦးသိန်းစင်ကတော့တက်မတော်အရာစီတူဖြစ်ပါတယ်။ဒါပေမဲ့ KIA တို့ဟာအပြစ်ရတဲ့ကာလအတွင်းမှာပဲနယ်မြေတူးချဲ့တယ်ဆိုပြီးတော့စစ်တပ်ကပြန်တိုက်ခတ်ပါတယ်လို့ပြောပါတယ်။တကယ်တမ်း2008ဖွဲ့စည်းပုံကစစ်တပ်ကိုဒုတောင်ဝန်အရေးသုံးပါအတွက်အာဏာအပြည့်အဝပေးအပ်ထားတာဖြစ်တယ်လို့လည်းသူကထောက်ပြပါရတယ်။ရသအစိုးရအနေနဲ့ထင်တိုင်းမလုံနိုင်ဘူးဆိုတာကိုအားလုံးသိကြပါရတယ်။အခုအခါမှာဆိုရင်တိုက်ပွဲဟာကချင်ဒေသမှာတင်မက KNLA ကရင်တပ်ဖွဲ့နဲ့ရောတရုတ်ထောက်ပံ့နေတဲ့ဝါတို့မိုင်းလာတို့နဲ့ပါဆက်ဆံရေးအခြေအနေပဲတင်းမာလာပါရတယ်။တရုတ်အရာရှိဟာမြန်မာအာဏာပိုင်တွေနဲ့မကြသေးခင်ကနှစ်ကြိမ်တွစ်ဆုံခဲ့ပြီးဖြစ်ပေမဲ့စီကံတမကြမထားပဲအပြစ်ရဖို့အကြံပေးခဲ့လေသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့ဆိုပါရယ်ဒီကုန်းချုပ်အနေနဲ့ကတော့2008အခြေခံဥပဒေအရစစ်တပ်ကြီးစွန်းနေမှုကြောင့်ရခိုင်ကိစ္စအပါအဝင်တိုင်းရင်းသားပဋိပက္ခတွေကိုပါအခြေခံတဲ့နိုင်ငံလူကြီးတွေနဲ့ပတ်သက်ပြီးအရသာအစိုးရကကင်တွယ်နိုင်ခြင်းမရှိပါဘူးမီဒီယာတွေကလည်းဒီညမှာအထောက်ပံ့တစုံတရာမပြုနိုင်ပါဘူးသို့ပေမဲ့ကံကောင်းထောက်မတာတစ်ခုကတော့အရသာအစိုးရကိုအခုခါမှာအရေးရှိတဲ့အတွေ့အကြုံရှိတဲ့သမ္မတတူကဥဆောင်နေခြင်းပဲဖြစ်ပြီးတိုင်းပြည်အကျိုးနဲ့ဒီမိုကရေစီအတွက်ရေရှည်မှာအကျိုးရှိနိုင်လိမ့်မယ်လို့သုံးသပ်ထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေဘဝစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်။ American Indian အတုံးနှုံးတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေပါတယ်။
Begin ne timpyame idiom atungaro.
Chip on your shoulder.
Pibare, salumbanga. CHIP chip ga diniyama tisa titunge. O n o nga poma. Y-O-U-R-Y-O-R-T-E, S-H-O-U-L-D-E-R, Shodaga, Pakong Suro, Zikwaitungye Taya Dibigaro, Pakong Boma Dintare, Tisa Libo. Didong Sinte Laragaro, Sekoya Zuga Lu Suare, Tosinga, Yan Sajine, Yan Pichine, Say Shide Luha, Tisa Gu Pakong Boma Dinbi, Tati Shin, Pakong Boma Dintare, Tisa Gu, ဖို့ချရရင်ချာကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးစင်းတက်လာတယ်လို့ဆိုပါတယ်။ဒီဒီအသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူယာကြီးချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တအုံနှွေးနှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တယ်လူလောကကြီးကိုမကြည်နှက်နေသူရံဖြစ်ဖို့စောင့်နေသူကိုယဉ်ညွန်းသ
He's got a chip on his shoulder.
Eri ngne da ga ba phi ni da le bya. Di tha no. Tu ga lok ji ko ma chin mana phi ni de so ro yan lu ni de lu lo dei be ya ba de. Uma ko naw ta khaw na sin ji ja ya aw.
What's bothering that guy? Watch out. He's got a chip on his shoulder.
Yan phi lo de lu lok ji ko a chang khu ko chang ma chin mana phi ni de lu sa myo ko idiom a thong ya be lo yin nyon pyo ma le.
He's got a chip on the shoulder.
Lo pyo lo ya ba de. Era ga ro di kri me ne tin pya ge de idiom a thong me phit ba de.
Nanakin English sa tin nga sa pu cha che ko na sin ge ya da phit ba de. Aku ro ma ne nya bai ga su ne ge ja de dai ye li lan si sin ko pyan pi ro thau lwin pe ba me. Ku zo win lan ga si sin tin set tha da phit ba de.
ဒီလိုက်အစီအစဉ်ကကျေးဇူးပါတယ်ကျွန်တော်ဒီကနေ့စနေကြမှာတော့ဒီပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကအနေဒီအစိုးရထိပ်တန်းကောင်းဆောင်တွေနဲ့တက်မတော်အရာရှိတွေထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့ကိစ္စပါရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစီအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်လွတ်တော လိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နှေးထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရင်းနဲ့ပြန်လည်ညစီရေးဌာနကဥပဒေအကြံပေးဒေါက်တာအင်ဒရုံကုံကျုံးလျံတို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းလဲလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ပထမဆုံးဒေါက်တာအင်ဒရုံကုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျကြားပါလားခင်ဗျဟုတ
်ကဲ့ကျွန်တော်ရှိပါတယ်
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာဘာလဲဘယ်ချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလားကျန်တဲ့လူတွေလည်းကျွန်တော်မေးပါမယ
်ဟုတ်ကဲ့ကာလုံဆိုတာ2000ဖက်စီပုံကြီးခေါ်ဦးပြီပုံမှန်တရားတည်းရဖွဲ့ထားတဲ့ဟာဟိုပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲ့တော့ဒီအရတော့2000ဖက်စီပုံကြီးခေါ်ဦးပြီဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်စီးပွေးပါမဟုတ်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အခုချင်းလို့2000ချီမှာပြတ်ထန်ထားပါတယ်ဒုတိယချက်ကတော့ဒီကားလုံးခေါ်ရမယ့်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပုံမှန်340တို့နောက်ပြီးတော့ဒီ2008ဖွဲ့စည်းပုံရဲ့အခန်း37မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးမှုတွေပြက်ပြားတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ့်ဟာပါဒါပေမဲ့ဒီ NLD စိုးရတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမကြည့်ပါဘူးကျွန်တော်လည်းစိုးရကျေကလည်းမဟုတ်တော့မသိဘူး။ဒါမဲ့ဟိုခုနကဇော်ဝင်းထိုင်ပြောသလိုရှေ့ရနေကဒီကားလုံးကပါတင်တဲ့လူတွေအားလုံးအပါဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှေ့နေချုပ်လုံးကလူကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးကြတော့ကောင်းပါလေ။တစ်ဖက်ကတော့ဥပဒေအရကြီးပို့လို့ရတယ်။တစ်ဖက်ကတော့ပေါင်းစည်းပြီးနိုင်ခြင်းအရကြီးပို့လို့ရလို့ကျွန်တော်တော့မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဥမ္မောင်ဆိုးကိုလည်းဒီလိုင်းမှာဖိတ်ခေါ်ကြပါခင်ဗျ။ဥမ္မောင်ဆိုးကြားပါလားခင်ဗျ။ ဟုတ်ကဲ့ဥပမာဆိုရင်ဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟိုအန်အေဒီအစိုးရတက်လာတာဆိုရင်ခုနှစ်နှစ်ကျော်လာပြီပေါ့နော်ဆိုတော့နှစ်နှစ်ကျော်ကာလအတွင်းမှာတစ်ခါမှကာလမခေါ်ရသေးဘူးဆိုတော့မြန်မာနိုင်ငံမှာလည်းနိုင်ငံရဲ့အခြေအနေကတောက်လျှောက်ဆိုသလိုပဲ
သူနေရာလိုက်သူကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းကျင်းရာကြည့်မယ်ဆိုရင်ကာလုံဟာခေါ်တင်ခဲ့တဲ့အနေထားရှိခဲ့သလားကာလုံကိုဟိုအန်အေဒီအစိုးရအနေနဲ့ခေါ်တင်သလား
ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့လိုအပ်ပါတယ်ကျွန်တော်တို့ NLD အနေနဲ့2008ခုနှစ်ကနေစပြီးတော့2008ခြေခံဥပဒေအောက
နောက်တန်ရလက်နက်ကင်နေသူလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး2008အခြေခံဥပဒေအတိုင်းသွားတဲ့လမ်းကြောင်းရွေးခဲ့တာဖြစ်ပါတယ်အဲ့ဒီမှာရွေးခဲ့တဲ့အချိန်မှာ2008အခြေခံဥပဒေမှာကျွန်တော်အလုံးသိကြတဲ့အတိုင်းဒီကောက်ကိုရတက်လာတဲ့အရသာဆိုးမှာလုတ်ပိုင်ခွင့်ရှိသလိုတမ်ပေါ်မှာလည်းသူ့အတူလုတ်ပိုင်ခွင့်ရှိနေတာတွေ့ရတယ်။အဲ့တော့ဒီအချိန်လေးအောက်မှာဒီအရသာဆိုးရရဲ့တမ်ပေါ်ကောင်းဆောင်နေတဲ့ပြည့်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီခုနပုံမှန်200တက်မှာပါလဲအခါငါပုံမှန်200တက်မှာပါတဲ့အဲကာလုံပဲဖြစ်တယ်ဆိုတာတွေ့ရတာ။အဲ့တော့ဒီနေရာမှာကာလုံဒီကျွန်တော်တို့ဘယ်ဘက်ကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့ NLD အစိုးရရဲ့လက်ရှိပေါ်စီအမျိုးသားပြန်လည်တင်မြန်ရေးဖြစ်တယ်အမျိုးသားပြန်လည်တင်မြန်ရေးခံကြည့်လို့ရှိရင်ကာလုံမှာတပ်မတော်ခေါင်းဆောင်နေရဒီအရသာစုကရွေးကောက်တင်ပေါ်လာတဲ့ခေါင်းဆောင်နေရအတွေ့ဆုံပြီးတော့နိုင်ငံကိစ္စတွေဆွေးနွေးမိနိုင်လို့ရတယ်ဆိုတဲ့အဖြစ်ထွက်တယ်ဒါပေမဲ့ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုရှင်းရှင်းလင်းလင်းမရှိတဲ့တပ်မှန်ရေးအများကြီးရှိတယ်အဲ့တခုကတော့ဘာလဲဆိုတော့ကာလုံမှာတပ်မတော်ဘက်က6ယောက်ရှိတယ်ဒီရသဆိုးဘက9ရုပ်ပဲရှိတယ်မဲခွင်ရသဆိုးဘက်ကရှုံးနေဆိုတဲ့အမြင်လည်းရှိဒါပေမဲ့ပုံမှန်200တက်ကိုဖတ်ကြည့်လို့ရှိရင်တော့ကာလုံဖွဲ့စည်းတာပဲပါတယ်ဗျကာလုံခေါ်ဖို့ပဲပါတယ်ကာလုံအစည်းအဝေးလုပ်နိုင်တယ်ဆိုတာပါတယ်သို့တော့ဒါကိုကျွန်တော်ကမဲနဲ့ဆုံးပြတ်မယ်မဆုံးပြတ်မယ်ဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ကဘာကိုကြည့်တင်ကြလဲဆိုရင် NLD ပါတီရဲ့လက်ရှိအမျိုးသားပြန်လည်တင်ညာရေးဆိုတဲ့လမ်းစဉ်ခေါင်းစည်းအောက်မှာဆိုလို့ရှိရင်ဒီပြဿနာတွေကိုပုံမှန်ပေါ့ဗျအပတ်စဉ်ဒီကလုံးခေါင်းကြီးတွေ့နေရင်ကျွန်တော်တို့ပြတ်မှန်ရှော့ချလို့မရဘူးလားဆိုတော့တွေ့ရဆိုတာဒီအလိုက်လိုက်ရောတာအလျှော့ပေးတာမဟုတ်ပါဘူးသူ့မြင်ကိုမြင်ပြန်လာဆွေးနွေးလို့ရတဲ့နေရာတစ်ခုရှိနေရင်အဲ့ဒီမှာကျွန်တော်တို့ပုံမှန်ဆွေးနွေးကြရင်ကျွန်တော်ကဒီတင်မှမှုရှော့ချလို့မရဘူးလားဆိုတော့ဒီရှင်းနေတာရခိုင်ကိစ္စဆိုပေမဲ့အားလုံးကတော့ဒီအကြမေးကော်မရှင်မှာနိုင်ငံသားတယောက်ပါတဲ့ကိစ္စကြောင့်နေခဲ့တဲ့အချိန်ကြီးဖြစ်တယ်လို့အများစုကသဘောပေါက်တဲ့အချိန်မျိုးပေါ့အဲ့တော့ကျွန်တော်ကပြဿနာပေါ်မှာဆွေးနွေးတာတဲ့ဒီပြဿနာမပေါ်ခင်တည်းကလစဉ်အပတ်စဉ်ဆွေးနွေးနေရင်ပြဿနာမိနိုင်ဖြစ်ရှင်းနိုင်တဲ့နေရာအမျိုးသားရည်ရစီအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာပြဿနာကိုဘာလို့ပြောမလဲမဲခွဲဆုံးဖြတ်တဲ့နေရာမျိုးပဲညှိနှိုင်းတဲ့နေရာတစ်ခိုင်နဲ့ညှိနှိုင်းလို့မြန်ရင်အချိန်ပိုင်းများစွာညှိနှိုင်းတဲ့နေရာအဖြစ်သဘောထားနိုင်ရင်ကျွန်တော်ကောင်းမယ်လို့ထင်တယ်ဒါပေမဲ့အခုနေမှာရှုပ်ထွေးတာကအချက်နိုင်ရလဲကာလုံခေါ်ဖို့ပြောတယ်ကတ်မထောက်ခံတဲ့လူကြီးကကာလွန်ခေါ်ပြောတဲ့ချိန်မှာကာလွန်ခေါ်တာဒီတကြိုက်လားကြက်ခိုင်ရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လေတင်ညာရေးဆိုတဲ့ခေါင်းကြီးအောင်မှာဒီတွဲဆုံဆွေးနွေးမှုကိုဒီ2008အခြေခံဥပဒေပေါ်နေတဲ့တတ်မှတ်ထားတဲ့ဂွင်ထဲမှာလုံးဝရတဲ့နေရာမှာကျွန်တော်တို့လုံနိုင်မှုကောင်းတယ်လို့မြင်ပါလား
ဟုတ်ကဲ့အမောင်ဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူငင်းကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော
်ဟုတ်ကဲ့ကွန်တင်ရေဆောစောဥမောင်ဆိုပြောသလိုပေါ့တချို့ကာလုံပေါ်အမြင်မရှင်းတာလေးတွေလည်းရှိနေကြသလားမသိဘူးဒီကာလုံကိုမခေါ်နိုင်တာကိုယ်ကပဲတကယ်နိုင်ငံရေးပြဿနာတရလို့ဒီနိုင်ငံရေးတိုင်ဝမ်မှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဥမောင်ဆိုထောက်ပြသလိုပဲဒီကာလုံကိုပုံမှန်တပေါ်ကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်ခေါ်ပြီးတော့လုတ်သွားမယ်ဆိုရင်လေဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေကရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတလာကလေးကဒီတမတော်နဲ့ဒီဟိုရတာအစုအကြမ်းမှာရစီကိစ္စကိုလူတွေကအာယုံဆိုင်နေကြတော့အခုလိုမျိုးကာလုံးမခွန်နိုင်တာလည်းဒါသူတို့ရဲ့နှုတ်ထွေးမှုမရှိဘူးဆိုတော့ဟာဟိုများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာကိုဆိုတော့ဒီကာလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်သူငင်းသုံးသပ်မိလဲဗျ။ဟု
တ်ကဲ့အဲ့တော့မိလာတော့ဒီလိုဗျကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအစွန်းကူးပြောင်းရေးသွားနေတာပေါ့နော်။အဲ့တော့အဲ့ဒီကာလမှာအရက်ပဲစစ်ပဲဆက်ဆိုင်ရအရေးကြီးပါတယ်။အရက်ပဲစစ်ပဲဆက်ဆိုင်ရအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာကကျွန်တော်တို့ကာလုံမှာရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါအဲ့တော့ကာလုံအစည်းအဝေးကတနည်းတစ်ပုံတော့အရေးကြီးတယ်လို့ထင်ပါတယ်။အဲ့တော့နောက်တစ်ချက်ကပြောပြချင်တာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာဒေါက်တာဆန်းစုကြည်နေတဲ့တောင်းဆိုတာရှိပါတယ်။ဒါကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ရှင်နေဝဲပြီးပါ၆ပွင့်ဆိုင်ခဏကြာကြာတော့ကျွန်တော်တို့ ဆက်နေပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တယ်ပေါ့နော်။တော့အဲ့ဒီနေရာမှာကျတော့အခုချိန်မှာဒေါအောင်ဆန်းစုကြည်ကဖြေနေခြင်းနဲ့ဆိုရင်တက်မတော်ရဲ့ဆွေးနွေးမှုကကျွန်တော်ထင်တယ်အပွင့်များများဆိုင်နေရမလို့တော့ဘူး။အခုချိန်မှာကျွန်တော်ထင်တယ်နှစ်ပွင့်ပဲဆိုင်နေရလို့တော့တဲ့အနေအထားတော့ဖြစ်လာတယ်။တော့အဲ့ဒီနေရာမှာတော့ကျွန်တော်မြင်တယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြည့်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတက်မတော်နဲ့လက်ရှိအစိုးရတွေ့နိုင်တဲ့အခန်းကဏ္ဍအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာအင်တုကုံကျုံးလျံရောခင်ဗျာအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာနောက်ွယ်ကဘာများရှိနေတယ်လို့မြင်တယ်လဲတဘောကဟိုအစိုးရနဲ့တက်မတော်ကြားတဲ့ကအရင်ကြားစီရေးကိစ္စဟာအတိုင်းအတာတစ်ခုထိအခုထိရှိနေသေးသလားဒါမှမဟုတ်ကာလုံဟာခေါ်စရာကိုမလိုဘူးလားဘလို့မြင်မိသလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရခေတုန်းကကာလုံကိုပထမပိုင်းမှာတစ်လတစ်ခါလောက်ခေါ်တဲ့နေရာနေနောက်ပိုင်းကျတော့ငင်းချင်းဆွေးနွေးမှုတွေလုပ်လာရင်းနဲ့ဟိုတပတ်ကိုတစ်ခါခေါ်တဲ့အဆင့်ထိတောင်ရောက်သွားခဲ့တယ်ဗျအဲ့တော့တက်မတော်ရဲ့အစိုးရရဲ့တွတ်တော်ရဲ့နောက်ဆိုကာလုံတဲ့မှာဒီအစုဖွဲ့တွေအားလုံးကပါတယ်အဲ့တော့အဲ့လိုကြားတဲ့မှာသဘောတူညီမှုတွေအချိန်ချင်းရယူပြီးတော့ NCA ထိလည်းဖြစ်လာတယ်ဒုတိယချက်ကနောက်ွယ်မှာပါလဲဆိုတာတော့ကျွန်တော်မသိဘူးဗျနာဒုတိယအချက်ကအရေးကြီးတာကဒီ2008ကိုတေချာကျွန်တော်ပြန်ဖတ်လို့ရှိရင်ပုံမှန်430ထဲမှာပါတာဤသူအသက် OA စီးဆင်းကိုထိပါအန်ဒရီပြူမင်းအရေးပေါ်အခြေအနေပေါ်ပေါက်လာလင်းဆိုတဲ့ဟာပါပါတယ်အဲ့ဒါဆိုလို့ရာရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စဟိုဟာပေါ့ဟိုဘက်ကိုထွက်ပြေးသွားတဲ့လူ6သိန်းလောက်ရှိတဲ့ဟိုလူတွေရဲ့အသက် OA ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ဒီတွင်းမှာရှိတဲ့ဒီဖက်ကဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကတိုင်းဒါတွေရဲ့အတဲအဝင်းစီးစိမ်နဲ့ကိုချိပါတဲ့အန်ဒရီဖြစ်တယ်။ဒါမျိုးဖြစ်လို့ရှိရင်ကာလုံကိုခေါ်ရမယ်ဆိုတဲ့အပပါလေ။အဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေပဲမြင်လဲဒီကိစ္စကလုတ်ကိုလုတ်ရမယ်ဟိုကာလုံကတော့ခေါ်ကိုခေါ်ရမယ်ကိစ္စဖြစ်တယ်။နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်လည်းတမျိုးတော့နားလေပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်အခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီတာလူကိုဘာကြောင့်မခေါ်တယ်လဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်းလုံးကိုကျွန်တော်ဥမမောင်ဆိုလေးလိုက်မော်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာအမောင်ဆိုရင်အဲ့တော့အခုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံသားပုဂ္ဂိုလ်တူကိုခန့်အပ်မယ်ဆိုတဲ့ကိစ္စကိုမကြေမလည်ဖြစ်ပြီးတော့အခုလိုဒီကာလုံဆန်ဆန်ပေါ့နော်တမတော်နဲ့ဒီအစိုးရဘက်ကထိတိကောင်းဆောင်တွေတွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးဆိုကျင်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မဲနဲ့အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော့ဒီကိစ္စဟာရခိုင်ကိစ္စဖြစ်လာလို့ဒါဒီလိုဖြစ်လာတယ်ဆိုတော့ဥမမောင်ဆိုတော့ဘယ်လိုမြင်မိလဲအဲ့လောက်ထိတက်မတော်ဘက်ကဟိုပေါ့ဒီဟာကိုလက်မခံနိုင်တဲ့ကိစ္စဖြစ်နေတာဘာကြောင့်များလို့ထင်ပါတယ်ခင်ဗျအ
ဲ့ဒါတော့ရခိုင်ကိစ္စလို့ပြောမယ်ဆိုရင်တော့ဒီနိုင်ငံသားပါဝင်မှုကန့်ကွက်တာတော့မြင်လို့ကြာပြီပေါ့ဗျာဟိုကိုဖီအန်နန်ကွန်ရှင်နဲ့ကန့်ကွက်တာအဲဒုတိယကနိုင်ငံသားပါဝင်မှုကတော့အကြံပေးဖွဲ့ပေါ့ဒေါက်တာစက်ပြထိုင်းတို့ကလည်းဒါနိုင်ငံသားပါဝင်မှုဒါတတိယအခြေအနေနဲ့ကန့်ကွက်တာပေါ့ไอ้ดีมาก็แล้วนะว่าปาวินเนี่ยไม่ปาวินผู้สุดาเนี่ยปูยีจี้ดาก็ดียไข่กิษาผิดสิจําเนี่ยเนียนๆกิษาผิดสิลุส่องมูฤมาอซัวเนี่ยตําหลอจ้ามาโกเล่หมู่กูนั้นส่องเยหมู่ไม่ชีวูสอปะนี่ล่ะแล้วเราก็หลูเจนาก็อนุรักษ์เปลี่ยนเลยตัญญ์ยีสุดาชุดองค์เบกก็จี้ดาเราก็คอนสติทิวชั่นเบกก็จี้ดาหมดเออนุรักษ์เปลี่ยนเลยตัญญ์ยีสุดาชุดองค์เบกก็จี้เราก็หนีไหนไม่ชีอเซนปีมาหมดเออปีแรกเนี่ยมะนี่ก็အဲကျွန်တော်လွှတ်တော်မှာအများစုနဲ့ဒီကျွန်တော်တို့ကဒီဟာပယ်ချနိုင်ခဲ့တယ်။နော်ဒီတက်ခိုင်းရတဲ့နဲ့ဆိုအဲ့တော့ကျွန်တော်တို့ကပြန်စဉ်းစားမယ်ဆိုရင်ကျွန်တော်တို့ကဟိုအခြေခံဥပဒေပြင်မယ်လို့ဒီတိုင်းလာကိစ္စလို့တိုင်းကိစ္စတွေအများကြီးရှိသေးတယ်။အဲ့တော့အဲ့ဒါလေးပုံမှန်၄၆တို့ဒါလေးအလုံးပြင်ဖို့ဆိုရင်85ရာခိုင်နှုန်းကျော်မှရ။အဲ့တော့အဲ့ဒါလေးကဒီပုံတိုင်းမှရင်ကျွန်တော်ပြင်နိုင်မှာမဟုတ်ဘူး။အဲ့တော့လွှတ်တော်မှာအဲ့လိုမဲခွဲဆုံးပြတ်ကြတယ်ဒေါ်ဟန်နဲ့တင်းတင်းမာမာဖြစ်တယ်ဆိုရင်အဲ့ကျွန်တော်ဒုညင်းမြင်ရပြောမယ်ဆိုအမျိုးသားပြန်လေတင်းမြတ်ကြီးရအဲ့လိုအဲ့တန်ကြီးကြရင်အမျိုးသားပြန်လေတင်းမြတ်ကြီးပုပ်ပဝေးသွားသလိုခံစားရပါတယ်အဲ့တော့အမျိုးသားပြန်လေတင်းမြတ်ကြီးအတွက်ဆိုရင်ဒီလိုကိစ္စကြီးတွေနဲ့ပတ်သက်ရင်ကျွန်တော်တို့ကနှိမ့်နိုင်တဲ့နေရာရှိဖို့လိုတယ်နှိမ့်နိုင်ဆောင်ရွက်ဖို့လိုအပ်တယ်လို့ထင်တယ
်အဲ
့ကျွန်တော်အမြင်ကပြောရရင်တော့မနှိမ့်နိုင်နိုင်ဘူးဆိုရင်ကျွန်တော်ရဲ့အမျိုးသားပြန်လေတင်းမြတ်ကြီးကဝေးဝေးသွားမှာကျွန်တော်ကစိုးရိမ်မိပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့အခုလေလိုက်ပေါ်မှာရှိနေတဲ့သောတာရှင် ဦးချင်းမြင့်ကိုလည်းကျွန်တော်တို့ဖိတ်ခေါ်ကြပါခင်ဗျာဦးချင်းမြင့်ရှိပါလားခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့အခုဆင်းနေတဲ့အကြောင်းကြီးကတော့ကျွန်တော်နားလည်တော့တော်လေးဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့ကြေကြေပြင်းပြင်းပြောရင်ဆရာရဲ့ကျွန်တော်တို့ဒီ62ကနေပြီးတော့အခု2015လောက်ထိကျွန်တော်နှစ်ပေါင်း50ကျော်ကျွန်တော်စစ်တပ်ကတပ်မတော်ကနေပြီးတော့အုပ်ချုပ်ခဲ့တယ်ပြဿနာပေါင်း16000ရှိခဲ့တယ်အခုတခါကျွန်တော်ကမ္ဘာပြည်အားကြီးလေကျွန်တော်တို့တိုးပွားလာတယ်ဒီရင်ကျတော့ကျွန်တော်လူစုရွေးချယ်ခံအစိုးရနဲ့တပ်မတော်နဲ့ကကြောချင်းကရင်ရအမယ်အချိန်ကိုရောက်ပြီးသူတစ်ပြင်းတပ်မတော်ကကျွန်တော်တို့ရွေးချယ်ခံအစိုးရအဖွဲ့အစည်းနဲ့အကောင်းဆုံးအတက်နိုင်ဆုံးလက်ရောတန့်ဆင်ပြေအောင်ကျွန်တော်တို့နိုင်ငံရေးမှာကျွန်တော်ကမ္ဘာစက်ကုံမှာလည်းဆင်ပြေအောင်ကျွန်တော်ဆောင်ရွက်တင်ပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြင့်ခင်ဗျကျွန်တော်ကွန်တူညင်းကိုလေးလိုက်မော်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျကွန်တူညင်းရှိပါလားခင်ဗျ
ရှိပါရ
ဟုတ်ကဲ့အဲ့တော့ကွန်တူညင်းအမြင်ကရောခင်ဗျကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းကိုကြည့်မယ်ဆိုကာလုံဟာပုံမှန်ပေါ့နော်မကြမကြခေါ်သိနေလို့ကွန်တူညင်းယူဆပါသလားခတ်တူတူလေးပြောပြပ
ါဟုတ်ကဲ့ကျွန်တော်မြင်တာတော့ဒီလိုဗျဦးချင်းစိန်ရဲ့အစောပိုင်းကာလမှာကာလုံအစည်းအဝေးခက်စိတ်စိတ်ခေါ်တယ်ပေါ့နော်အဲ့လိုနေသားမျိုးကကျွန်တော်တို့ကသိမလို့လားလားဘူးဘာဖြစ်လို့ဆိုတော့ဒီလိုကလုံးခေါ်ကြရခြင်းဒီတက်မတော်ဘက်ကနေပြီးပို့ပြီးတော့ပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အမြင်မျိုးရှိတာပေါ့နော်ဒါပေမဲ့လက်ရှိ NLD အစိုးရမှာတော့လေဒီကလုံးအစည်းအဝေးတစ်ခါမှမခေါ်တဲ့အခါမျိုးကြတယ်လေဒါကျွန်တော်တို့ဘက်ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်မြင်တာကဒီကလုံးအစည်းအဝေးခေါ်ကြရခြင်းဒီအစိုးရနဲ့တက်မတော်ကြားထဲမှာပြောရေးဆိုခွင့်လမ်းတွေပွင့်လာတယ်ဆိုတဲ့အနေအထားမျိုးပေါ့နော
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ဒီလိုမျိုးလုံးဝမခေါ်ကြအဖြစ်တော့ကျွန်တော်ထင်တယ်ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိလက်ငင်းအခက်အခဲတွေကြုံသွားနိုင်လို့ဆိုတာကျွန်တော်ခက်မဲ့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အာဒေါက်တာအင်းညွန့်ကွန်ကျွန်းလေးအောင်လေးလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆိုတော့အခုဟိုကာလုံခေါ်ဖို့မကြမကြခေါ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးရဲ့အများဆန္ဒအရာဒါဟိုတည်တာရတယ်ပေါ့နော်ဆိုတော့ဒေါက်တာအင်းညွန့်ကွန်ကျွန်းလေးအောင်အရင်ကြုံခဲ့တဲ့အဆိုးအလက်ထက်မှာဟောဒီအကြံပေးဖြစ်နေလဲကိုကိုရန်လည်းပါဝင်ခဲ့တယ်ဆိုတော့ကာလုံကိုမကြမကြခေါ်ခဲ့တာတွေဟာနောက်ပိုင်းဆိုအခေါ်တဲ့အချိန်ရေးရစိတ်တောင်စိတ်လာရပြောပါအဲ့ဒါကိုကျွန်တော်ခတ်တူတူလေးစက္ကန့်30လောက်တည်းမှာဒီဟာအကျိုးရှိခဲ့သလားအကျိုးထူးသလားအမျိုးသားညာစီစီလက်ရှိသွားနေတဲ့အမျိုးသားညာစီရင်လမ်းကြောင်းကိုအထောက်အကူပြုမလား
ဟုတ်ကဲ့ကာလုံခဏခဏခေါ်လို့နောက်ဆုံးကြတော့တတ်မတော်အစိုးရတော်တော်ချမ်းမှာသဘောတူညီချက်တွေရယူပြီးတော့ NCA ထိုးနိုင်တဲ့အဆင့်ထိကိုရောက်လာတယ်တတ်မတော်ကလက်မှတ်ထိုးတဲ့အဆင့်ထိရောက်လာတယ်အခုလည်းကျွန်တော်တို့ဘာကြောင့်ကာလုံခေါ်တဲ့လဲဆိုရခိုင်ပြည်နယ်ကိစ္စတစ်ခုတည်းမဟုတ်ပါဘူးအခု G7 အစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဆွေးနွေးကြီးချုပ်ကတင်ပြတဲ့အချက်လေးချက်ဟာနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးနဲ့သက်ဆိုင်နေတဲ့ကိစ္စတွေဖြစ်တဲ့အတွက်ကျွန်တော်အမြင်မှာတော့အကလုံးကိုမဖြစ်မနေခေါ်တင်ပါလေလို့ကျွန်တော်အဲ့လိုပဲသဘောဟိုမှတ်ချက်ပေးလို့ပါပဲ
ဟုတ်ကဲ့ဥမောင်ဆိုပါခင်ဗျာနောက်ဆုံး30စက္ကန့်လောက်ကျွန်တော်တို့ပြောပြပါအောင်သဘောထားလေ
းကျွန်တော်ကပြောသလိုလေအမျိုးသားပြန်လေတင်ပြရည်ပဲညီနိုင်တဲ့ဆုံးချက်တရားဝင်နေရာလေးတစ်ခုရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လည်တင်ပြရတဲ့အကျိုးရှိစီအသုံးချတဲ့နယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဥမာဆိုရောကျန်တဲ့ဆွေးနွေးကြတဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုတော့ကျွန်တော်တို့ဒီ Facebook ကနေရော comment နေကြတဲ့ပေးသတ်တွေအားလုံးကိုအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချိန်ကတော့ဖရရနောက်တစ်ပတ်မှာပြန်ပြီးတော့ဆွေးနွေးကြပါပေါ့
ဒါတော့ကိုညာကိုသောဝင်းလိုက်စီစဉ်ပြီးတော့အခုညံဝဲအောင်ထုတ်လုပ်သူနဲ့အတူတင်ဆက်ထားတဲ့တရားရည်လိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အချုပ်ချာအနာပိုင်မှုပူပေါင်းဆောင်ရွက်မှုနဲ့လွတ်လပ်မှုတို့ဟာအမေရိကန်ကာကွယ်ရေးဝန်ကြီးဂျေးမစ်မက်တစ်မကြာသေးခင်ကမှပြောသွားတဲ့အကြောင်းရပ်တွေပါစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်ပတ်လည်ရှန်ဂရီလာဒိုင်ယလော့ဂ်မှာအစည်းအဝေးရောင်းဝယ်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ပညာရှင်တွေကိုပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးမက်ဒစ်ထည့်ပြောထားတဲ့ကိစ္စရပ်တွေပါပဲ
Standing shoulder to shoulder with India, ASEAN and our treaty allies and other partners, America seeks to build
India, ASEAN, မဟာမိတ်တွေတခြားလက်တွဲပဲတွေနဲ့အတူရပ်တည်ပြီးအချုပ်အခြာအာဏာနဲ့နေမီခိုင်မာမှုကိုအကာအကွယ်ပေးထားတဲ့လွတ်လပ်ခွင့်ဂရီကိုပြီးပြည့်စုံပြီးအားလုံးအတွက်တရားဝါပြောမှုရှိတဲ့ Indo-Pacific ဒေသတစ်ခုတည်ဆောက်ဖို့အမေရိကန်ကကြိုးစားနေပါတယ်
။ဝန်ကြီးမက်ဒစ်ကဒေတာရင်းလုံခြုံရေးဆိုင်ရာမှာအာဆီယံကိုတစုလုံးအနေနဲ့ကျွန်တော်တို့ထောက်ခံပြီးပိုအားကောင်းအောင်လုပ်သွားပါမယ်။အာဆီယံအနေနဲ့အတန်တန်ပြီးဘိုးပြီးထွက်နိုင်တာနဲ့အမျှချင်းချောက်ဘူကြောင့်မှုဂင်ဝေးတဲ့နိုင်ငံတကာဥပဒေကိုလေးစားသမှုရှိတဲ့ဒေတာတစ်ခုအဖြစ်ကျွန်တော်တို့ပိုပြီးထိမ့်သိမ်းသွားနိုင်မှာဖြစ်ပါတယ်လို့အလေးနဲ့ပြောပါတယ်။ဒီအစည်းအဝေးဥပဒေတွေပေါ်အမေရိကန်ကအပြောနဲ့ရောအလုံးနဲ့ပါတည်တည်ပြပါမယ်။ စီးပွားရေးမှာမျှတတဲ့ပြိုင်ဆိုင်မှုကိုလိုချင်ပါတယ်။ခေါင်းမုံဖြတ်စီးပွားရေးမျိုးကျွန်တော်တို့မလုပ်ပါဘူး။ကျွန်တော်တို့မူရီတိုင်းအစဉ်တစိုက်ရက်တည်ပါတယ်။ဘယ်တနိုင်ငံဒီကမှအင်ဒိုပစိဖိတ်ဒေသကိုမလွှမ်းမိုးနိုင်ဘူးမလွှမ်းမိုးသင့်ဘူးဆိုတာအမေရိကန်မဟာဗျူဟာအရအတိအမှန်ပြုထားပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဖြစ်နိုင်ခြေရှိတိုင်းမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုကြိုဆိုတယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်
။ We are prepared to support China's choicesIf they promote long-term
ဒီရှင်ဟုံးနဲ့တိုးတက်နေတဲ့ဒေတာမှာအားလုံးအတွက်ရေရှည်ခံမဲ့ညဉ့်ဉန်းရင်းနဲ့တာယာဝါပြောရေးကိုတရုတ်ကအားပေးမယ်ဆိုရင်သူတို့ရဲ့ရွေးချယ်မှုတွေကိုအားပေးထောက်ခံဖို့ကျွန်တော်တို့အသင့်ပြင်ထားပါတယ်
။ဒါပေမဲ့တောင်တရုတ်ပင်လယ်မှာတရုတ်ကစီးရေးတိစောက်တာဟာအမေရိကန်မဟာဗျူဟာကချမှတ်ထားတဲ့ညဉ့်ဉန်းရေးလုံခြုံရေးအားလုံးပါဝင်မှုတို့နဲ့ဆန့်ကျင်နေတဲ့မတိမငြိမ်ဖြစ်စေတဲ့လုပ်ရက်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။စပရလီကျွန်းစုတွေပေါ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာအစစ်မြင့်လက်နက်စနစ်တွေကိုတရုတ်ကချထားတာဟာချင်းချောက်ဖိအားပေးဖို့ရည်ရွယ်ချက်တွေအတွက်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဒီချက်ကြောင့်2018ခုနှစ်ပစိဖိတ်ရဝန်လေ့ကျင့်ခန်းမှာတရုတ်ကိုမဖိတ်ဘဲချန်ထားပါတယ်။ဒေသတွင်းမှာအကျိုးစီးပွားပါနေတဲ့နိုင်ငံတွေအားလုံးနဲ့ဘိုးဘီပူပေါင်းဆောင်ရွက်ဖို့တရုတ်ကမလုပ်ဘူးဆိုရင်နောက်ထပ်အကျိုးဆက်တွေကြုံရမယ်လို့ဝန်ကြီးမက်ဒစ်ကသတိပေးပါတယ်။မဟာဗျူဟာမြောက်မိခိုးဖို့မဟုတ်ဘဲမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကကန့်လန့်တာပါ။တူညီတဲ့မူတွေပေါ်မှာအခြေခံတဲ့ပူပေါင်းဆောင်ရွက်မှုကနေငြိမ်းချမ်းမှုတာယာဝါပြောမှုနဲ့အားလုံးအတွက်လုံခြုံမှုရှိတဲ့နိုင်ငံတစ်ခုချင်းစီဟာကိုယ်ပိုင်တောက်ပတဲ့ကျဲတပွင့်ချင်းစီဖြစ်ပြီးဘယ်နိုင်ငံမှနောက်ကျန်မနေရတဲ့နိုင်ငံတွေရဲ့အစုအပေါင်းတစ်ခုအဖြစ်အနာဂတ်ကိုတည်ဆောက်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အပေါ်မှောက်ကြောင်းထပ်မံပြီးတော့အသိပေးလိုပါရခင်ဗျာ။ VOA မြန်မာပိုင်းကဘိုရူးနေမနေ့ဖက်အစီအစဉ်တွေဆက်လက်ပြီးတော့တန်လွှင့်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးကကိုရီးယားကျွမ်းဆွဲဒေသမှာလုံးဝနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်သဘောတူညီကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ကာနိကပြုလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမှာပြောကြားခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးရဲလက်ကျင်မှုတွေကိုဆိုင်းငံ့ထားမယ်လို့မမျှော်လင့်မဲနဲ့ပြောကြားခဲ့တာပါမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အထက်မှာကင်မနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်ကတိပြုခဲ့တာပါဝင်ပါတယ်ဗြိတိသျှနိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ကမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးရွန်ဂျာအရေးနဲ့ပတ်သက်လို့ဖိအားပေးဖို့ကြိုးစားခဲ့ပါတယ်။မြန်မာနိုင်ငံနဲ့မှာမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်သလိုအဆက်ဆံခံရသူတွေဖြစ်တဲ့ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးဆက်လက်ပြီးလွန်သွားစွာဆွေးနွေးနေကြောင်းထပ်လောင်းပြောကြားခဲ့တယ်လို့ဝန်ကြီးနိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်9နှစ်ကနေ18နှစ်ကြားရှိတဲ့ကလေးဥယေပေါင်း12တန်းရှိပါတယ်။ဒီထက်က 1.3 တန်းဟာကလေးလုပ်သမားတွေဖြစ်ပြီး6သိန်းလောက်ကအသက်အန္တရာယ်ကြုံရနိုင်တဲ့လုပ်ငန်းတွေကိုလုပ်ကင်နေရတယ်လို့အားလုံးကမ္ဘာလုပ်သမားဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ Capital ဆိုခေါ်တဲ့ Washington DC ရဲ့ရေခဲပြင်ဟော်ကီအသင်းအဲ44နှစ်ကြာတက်တမ်းမှာပထမဆုံးအကြိမ်ဖြစ်တဲ့ Stanley Cup Champion ဖြစ်တဲ့အနိုင်ရခဲ့တဲ့အတွက်မြို့တော် Washington DC မှာမနေ့ကအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ
်။ဒါကတော့စီဝေစားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOU နားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.